လွန်ခဲ့တဲ့နှစ်ရက်လောက်တွင်မှာပဲ KNU ကရင်မျိုးသားစည်းရုံးရဲ့တခြားတိုင်းသားဖွဲ့ DKB အပါအဝင်အဖွဲ့အစည်း၅ဖွဲ့ကတော့ဒါသူတို့ NCA မှာဒီပုံစံနဲ့လက်မှတ်ထိုးမယ်ဆိုပေမဲ့မီးစိမ်းပြလိုက်တဲ့သဘောရှိပါတယ်ခင်ဗျာ။ဆရာတို့အဖွဲ့အနေနဲ့ရောသူတို့ဘုံမှာဘလို့သမားသဘောထားရှိတယ်တူးချင်းတစ်ဖွဲ့ချင်းနေလဲ
။ပြည်နယ်အဆင့်ပြည်တော်စုအဆင့်နဲ့လက်မှတ်ထိုးပြီးတာဖြစ်တယ်။ဆိုတော့ကျွန်တော်တို့ကအဓိကတော့နိုင်ငံရေးရှင်နေပွဲကိုတွားနိုင်ဖို့ကျွန်တော်တို့ကြိုးစားမှာပဲ။ဒါကြောင့်ဘလို့ပဲဖြစ်ဖြစ်ကျွန်တော်တို့ NCA Nationwide Ceasefire Agreement ကိုလက်မှတ်ထိုးဖို့ပဲကြံတော့တယ်အားလုံးကပြီးပြီဆိုတော့အခုအားလုံးပါဝင်နိုင်ရေးဖြစ်တယ်အစီအစဉ်ထဲမှာကအပိုက်33ရှိတယ်နံပါတ်33မှာလည်းအဲ့ဒီလက်မှတ်ထိုးတဲ့ခါမှာအားလုံးပါဝင်နိုင်ရေးဆိုတဲ့ပြဿနာမှာနည်းနည်းခက်ခဲရှိနေတယ်ကျွန်တော်တို့တိုင်းသားတွေဘက်ကတော့အားလုံးပါဝင်နိုင်ရေးပေါ့နော်ဆိုတယ်အစိုးရဘက်ကလည်းဒါကမဟုတ်ဘူး15ဖွဲ့နဲ့အရင်လုံးမယ်ကျွန်တော်တို့ကပြောချင်တာကတော့ NCA ဆိုတဲ့ဂုံနဲ့ဒရတ်နဲ့ကြည့်အောင်ထိုးလို့ရှင်အားလုံးထိုးကြပါအားလုံးမထိုးဘဲနဲ့ကျန်တဲ့အဖွဲ့တွေကိုခြံထားမယ်ဆိုရင်အတိတ်ကတော့မကောင်းဘူးပေါ့ဗျာကျွန်တော်တို့ဘယ်လောက်ထိပြောလဲဆိုလို့ရှင်ဒီဥစ္စာခြံထားခြင်းအပြင်ပြည်သူ့စီမျိုးစီတွေကိုခြံထားတာလည်းအတူတူပဲဒီမိဘကလေးတွေကတော်မကြီးအဖြစ်ပြည်သူ့စီပြန်တောက်လွန်နိုင်တယ်လို့ကျွန်တော်တို့ကပြောပါတယ်เนาะဒါမှမဟုတ်ကျွန်တော်တို့ဘက်ကတော့အားလုံးဆုံးဖြတ်ထားတဲ့အတိုင်းကျွန်တော်တို့ဟာဒီထိပ်တီးဆွေးနွေးပွဲကိုကျွန်တော်တို့ကျင်းပမှာဖြစ်တယ်။အဲ့ဒီတိတိဆွေးနွေးပွဲကနေပြီးတော့ပြန်ပြီးတော့မှကျွန်တော်တို့ဆွေးနွေးဆုံးဖြတ်ပြီးတော့မှနိုင်ငံတော်တမန်ကြီးနဲ့တွားတွေ့မယ်။တွေ့ပြီးမှအဲ့ဒီမှာပဲကျွန်တော်တို့ကအဖြေပေါ်လာလိမ့်မယ်။ကျွန်တော်တို့ကတော့တောင်းဆိုတာတော့အားလုံးပါဝင်နိုင်ရေးပေါ့ဗျာ
။ဒီပုံစံဆိုရင်ဆရာတို့ဘက်ကခုတောင်းဆိုမှုကိုသူတို့ဘက်က15ပွဲပဲလောဆယ်လိုက်ရောမယ်။နိုင်ငံဆွေးနွေးပွဲကမှပါဝင်တဲ့ပါဝင်ထားတဲ့အဖွဲ့တွေပါမယ်ဆိုတော့ကျွန်တော်ဆရာတို့ဘက်ကဘယ်တိုင်းတာတိအောင်လိုက်လျောမဲ့သဘောရှိလဲခင်ဗျ။ဘယ်လိုများညှိနှိုင်းကြမလဲခင်ဗျ
။ကျွန်တော်တို့ကတော့အားလုံးပါဝင်ရေးမှုပဲလေ။ဟိုအခုမှအဲ့လိုဆုံးဖြတ်တာမဟုတ်ဟိုအရင်ကလေးကလည်းเนาะကျွန်တော်တို့အစိုးရနဲ့ဒီ FTA စာချုပ်ချုပ်နိုင်အောင်ကျွန်တော်တို့ကလုပ်ခဲ့တာဆိုတော့အဲ့ဒါနဲ့ကျွန်တော်တို့လုပ်လာတာအဲ့စာချုပ်အနေနဲ့ကတော့ပြီးသွားပြီဒါပေမဲ့မပြီးသေးဘူးလို့လည်းပြောလို့ရတယ်ဘာလို့ဆိုတော့စာချုပ်ထဲမှာအလုံးဒီအပိုက်ပေါင်းက33ရှိတယ်အဲ့ဒီနောက်ဆုံးအပိုက်မှာပဲဒါတစ်ဆုနေတဲ့အပိုင်းဖြစ်တယ်တော့ကျွန်တော်တို့ကတော့တတ်နိုင်ဆုံးပေါ့လေเนาะတဘောဓာကြီးကြီးနဲ့နိုင်ငံတော်ကိုဟုတ်လားဒီရေရှည်အမြင်နဲ့ပေါ့เนาะတိုင်းသားစီလုံးညီညွတ်ရေးเนาะအမျိုးသားပြန်လည်တင်မြှောက်ရေးဟုတ်လားဒီအနေထားကိုကျွန်တော်တို့ကဒီအစိုးပြုတင်ပြသွားမှာပါ
အခုကျွန်တော်ဆရာတော်လည်းသိတည်ပြီးတဲ့အတိုင်းပါခင်ဗျာ KNU တို့ DKB တို့ကတော့တခြားအဖွဲ့တွေမပါဘူးဆိုလဲသူတို့ကတော့လက်မှတ်ထိုးမယ်ဆိုပေမဲ့သူတို့ကခိုင်းမှမှာသူတို့ကကြေညာလိုက်ပြီပေါ့နော်အဲ့ဒီသဘောမျိုးကြတော့အစိုးရကကျွန်တော်တောင်းဆိုတဲ့16ဖွဲ့လို့အနည်းဆုံးအဖွဲ့မဟုတ်ဘဲနဲ့ကြတော့လက်မှတ်ထိုးနိုင်တဲ့အလားအလာများဖြစ်သွားနိုင်လားဆရာကြီးဘယ်လိုများထင်လဲခင်ဗျာအဲ့ဒါကိစ္စအ
ားတော့သူတို့ကိစ္စလေကျွန်တော်တို့ကတော့ဒါတော့ပြောဖို့လည်းမလိုပါဘူးသူတို့ကသူတို့ဆုံးဖြတ်ပိုင်ခွင့်ရှိတာပဲနော်အဲ့ဒါကတော့ဘာမှပြောမလို့ဒါပေမဲ့ကျွန်တော်တို့တိုင်းရင်းသားတွေတိုင်းသားလက်နက်ကတော်လိုင်းအဖွဲ့ကြီးတွေအားလုံးရဲ့တို့ငုံမူလာဆွေးနွေးထားတာကတော့နော်တပြည်လုံးအဖြစ်ခရဲစည်းဆိုတော့ဂုံနဲ့ဒရတ်နဲ့ညီအောင်အားလုံးကိုပေါ်လက်မှတ်တည်းထိုးတာဆိုတာအင်မနန်းကိုကြားလို့လည်းကောင်းပါတယ်လက်တွေ့ထဲမှာလည်းအင်မနန်းကိုခိရောက်ပါတယ်နော်နောက်ကျွန်တော်တို့နောက်သွားမဲ့ဒီနိုင်ငံရေးတွေ့ဆုံဆွေးနွေးပွဲမှာလည်းယုံကြည်မှုကပိုပြီးတော့မှရှိစေပါတယ်နော်အဲ့လိုမှမဟုတ်ဆိုခွဲခြားလို့တော့ကျွန်တော်တို့မှလည်းအမျိုးမျိုးစဉ်းစားချက်တွေရှိပါတယ်
ခုလိုဖြစ်ကြပေးတဲ့အတွက်စက်ကွန်ဆိုင်ကို RFA ကကျေးဇူးတင်ပါတယ်ခင်ဗျာ